MND ကိုကန်တက်ကထိန်းချုပ်ထားတဲ့လာရှုမြို့မှာစစ်ကောင်စီကဒီကနေ့မနက်စောပိုင်းလေကြောင်းကတက်ခတ်မှုကြောင့်အဆောက်အဦတချို့နဲ့မော်တော်ယာဉ်တွေထိခိုက်ဖြစ်စေကြောင်းဒေသခံတွေကပြောပါရယ်ဘုံကျဲတက်ခတ်မှုကြောင့်ထိခိုက်သေချာတဲ့တဲ့တော့မကြားရဘူးလို့လည်းလာရှုမြို့ကန်တူက VOE ကိုပြောပါရယ်
ဒီနေ့မနေ့ကမနေ့လေးနိုင်လေးဒီကျွန်တော်ဒီဘောလုံးကွင်းပေါ်ရက်ကွက်ရှိဘောလုံးကွင်းနားသလုံးရယ်ဒီရေကြီးကနားအစီဖတ်စကိုင်းကြီးနားမှာသလုံးနေ့နေ့တစ်ပတ်ပြန်ကြည့်တော့တနင်္လာတော့နန်းပိတ်ထားတယ်ဖြစ်သွားပြီတော့ကြည့်လို့မရအောင်နောက်တနင်္လာတော့ကြည့်လို့ရအောင်ခိုင်တော့အဲမကြောက်ဘူးစီတန်ကြီးကားရတယ်ဖြစ်ခိုင်တယ်ဖြစ်ခိုင်
ဒါလာရှုမျိုး MNDA ကထိချုပ်ပြီးတဲ့နောက်ပိုင်းဒုတိယအကြိမ်လေကြောင်းကတက်ခတ်ခဲ့တာဖြစ်ပြီးပြီးရက်လနောက်ပိုင်းကပထမအကြိမ်တက်ခတ်ခံခဲ့ရတာပါတက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီကတော့သုံးစုံတရာသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးလေကြောင်းတက်ခတ်မှုတွေကြောင့်အရသားတွေထိခိုက်သေချာမှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတာဝန်ကသတိပေးနေချိန်မှာပဲတက်ခတ်မှုတွေလည်းဆက်လက်ဖြစ်ပေါ်နေတာပါ